Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇွန်လ15ရက်စနေနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25နဲ့25တို့ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှားပုံပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။မင်္ဂလာပါ။ကျွန်တော်ရနိုင်ပါစနေညနေခင်းသတင်းတွေကိုဒေါခင်စုံဝင်းနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ညယောက်မြို့ကထရမ့်အဆောက်အုံမှာရုရှားရှေ့နေနဲ့တွေ့ဆုံခဲ့တဲ့အတွင်းမှာပါဝင်တဲ့သူနောက်ထပ်နှစ်ယောက်ထပ်ပြီးတော့ထွက်ပေါ်လာခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာ IS အဖွဲ့ရဲ့အကြီးတန်းခေါင်းဆောင်အဘူဆာယက်တည်ဆုံသွားတယ်လို့အမေရိကန်ကပြောလိုက်ပါတယ်။တူရကီနိုင်ငံမှာမောင်မြင်တဲ့အာဏာသိမ်းမှုတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဒီနေ့စနေနေ့မှာကျင်းပကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုအခုအနေနဲ့မှကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြမယ့်သတင်းတွေထဲမှာတော့
ဒီမနေ့ကတော့တချို့အဲ့ဒီရရှိတဲ့အရက်ဖက်ဖွဲ့ကိုဒီရှောင်းဖွဲ့နဲ့တော့တွေ့တယ်နော်။ Okay. နောက်မနေ့ကတော့လမ်းလျှောက်ဆောင်သွားတယ်။သွားပြီးတော့ဒါအဲ့မှာကျင်းသားမြောက်နေတဲ့တွေ့ပါတယ်လို့ပြောတယ်။အခုကရန်ကုန်ပြန်ရောက်လာပါပြီခင်ဗျာ
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်ရန်ဟီလီရှင်းပြည်နယ်တွားရောက်ခဲ့တဲ့အကြောင်းနဲ့ပတ်သက်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံပြောခွင့်ရဦးဝေဝင်းပြောသွားတာပါ။ဒီအကြောင်းနဲ့အတူနိုင်ငံသားသတင်းဌာနကသတင်းတော်တွေရခိုင်ပြည်နယ်အတွင်းတွားရောက်လာတဲ့ဒီနေ့တွေ့ရှိတဲ့အခြေအနေအကြောင်းနဲ့နိုင်ငံတကာသတင်းလွှာဘက်မှာတော့ပိတ်ဆို့တံခါအရေးယူတဲ့မူဝါဒတွေနဲ့ပတ်သက်လို့အမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကြားဆက်ဆံရေးဆတာတွေကိုပါနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ဒေါခင်စိုးဝင်းတို့ပြောပြပေးပါမယ်ရှင်။
ဒီကဲ2016ဂျွန်လအမေရိကန်ရွေးကောက်ပွဲဂျူမဲဆွဲစည်းဝေးကာလအတွင်းသမ္မတထရမ့်ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့နဲ့ရုရှားရှေ့နေသူညယောက်မျိုးကထရမ့်အဆောက်အုံမှာတွေ့ဆုံခဲ့တဲ့အတွင်းအဲ့ဒီမှာပါဝင်တဲ့သူနောက်ထပ်နှစ်ယောက်ထွက်ပေါ်လာခဲ့ပါတယ်ရုရှားရှေ့နေနတာလီယာဘက်ဆော်နီစကာယာနဲ့အတူရုရှားနယ်ပေါ်အမေရိကန်နိုင်ငံသားတွေဖြစ်တဲ့အနာတိုလီဆာမိုချာနော့ဖ်နဲ့ရီနတ်အမက်ရှင်တို့ဆိုသူတွေလည်းဒီတွေ့ဆုံမှုမှာပါဝင်တယ်လို့အမေရိကန်သတင်းမီဒီယာတွေကတောက်ချာနေမှာဖော်ပြကြပါတယ်။သမ္မတထရမ့်ရဲ့သားဒေါ်နယ်ထရမ့်ဂျူနီယာကတော့ဒီတွေ့ဆုံမှုဟာရုရှားကလေးတွေကိုအမေရိကန်တွေမွေးစားတာနဲ့ပတ်သက်ပြီးရုရှားကတားမြစ်ထားတာနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့အတွက်တွေ့ဆုံခဲ့တာဖြစ်တယ်လို့မူလကပြောကြားခဲ့ပါတယ်။ဒါပေမဲ့အခုတစ်ပတ်မှာတော့ထရမ့်ဂျူနီယာကဒီကောက်ပွဲမှာသမ္မတထရမ့်ရဲ့တံမဲဖြစ်တဲ့ Hillary Clinton နဲ့ပတ်သက်ပြီးတော့သတင်းအချက်အလက်တွေပေးမယ်လို့သူကကြေညာပေးခဲ့တာကြောင့်ဒီအစည်းအဝေးကိုတက်ရတာဖြစ်တယ်ဆိုပြီးတော့ပြောပါရယ်။တချို့သတင်းမီဒီယာတွေကဒီတွေ့ဆုံမှုမှာ Renate Armstrong ပါဝင်တယ်လို့ဖော်ပြခဲ့ပြီးတဲ့နောက်မှာသူဒီတွေ့ဆုံမှုမှာပါဝင်ခဲ့တယ်ဆိုပြီးတော့ Armstrong က Washington Post သတင်းလာကြီးကိုတောက်ချာနေကပြောကြားခဲ့ပါရယ်။အဲ့နောက် MSNBC သတင်းဌာနကဘာသာပြန်လုပ်ပေးတဲ့ Samo Chanoff လည်းပါဝင်တယ်လို့တောက်ကြနေနောက်ပိုင်းက MSNBC သတင်းဌာနကဖော်ပြပါတယ်။သူဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ Project Manager အဖြစ်အလုပ်လုပ်ခဲ့ဘူးသူလို့ယူဆရတယ်လို့လည်းပြောပါရခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်း IS အကြမ်းဖက်အဖွဲ့ခေါင်းဆောင်တယောက်သေဆုံးသွားပါတယ်။ဒါဟာလွန်ခဲ့တဲ့လေးလအတွင်းဒုတိယအကြိမ်မြောက်ပြစ်မှတ်ကိုတုတ်တင်နိုင်ခဲ့တာဖြစ်ပြီးမနစ်ကနဲ့ဆိုရင်တော့ဒါဟာသုံးကြိမ်မြောက်ပြစ်မှတ်ကိုတုတ်တင်နိုင်ခဲ့တာဖြစ်ပါတယ်။အာဖဂန်အရှေ့မြောက်ပိုင်းကူနာခရိုင်မှာရှိတဲ့ IS အကြမ်းဖက်သမားတွေရဲ့ဌာနချုပ်ကိုဇူလိုင်လ17ရက်နေ့ကလေကြောင်းကနေတိုက်ခိုက်ခဲ့ရမှာအဘူဆေယတ်အပြင်တခြား IS အကြမ်းဖက်သမားတွေလည်းသေဆုံးခဲ့တယ်လို့ American စစ်တပ်ကတောက်ကြားနေကအတည်ပြုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကတော့ဒီလေကြောင်းတိုက်ခိုက်မှုဟာအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အကြမ်းဖက်သမားတွေကိုတိုက်ထုတ်တဲ့အမေရိကန်ရဲ့ကြိုးပမ်းမှုဟာလမ်းကြောင်းမှန်ပေါ်ကိုရောက်နေတဲ့ဆိုတဲ့လက္ခဏာပဲလို့ပြောဆိုလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်ရဲ့နေတိုးတပ်ဖွဲ့ရဲ့တပ်မှုကြီးဗိုလ်ချုပ်ကြီး John Nicholson ကတော့အာဖဂန်နစ္စတန်ဟာ IS အကြမ်းဖက်သမားတွေအတွက်လုံခြုံတဲ့ကွန်းခိုရာမဖြစ်စေရဘူးလို့လည်းဆိုပါတယ်။ IS တွေအမြင့်ပြတ်တဲ့အထိဆက်လက်တိုက်ထုတ်သွားမယ်လို့ဗိုလ်ချုပ်ကြီး John Nicholson ကပြောဆိုလိုက်ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ခီးသွွာလာခွင့်တားမြစ်ထားတဲ့ထဲကအမေရိကန်ပြည်ထောင်စုမှနေထိုင်သူတွေရဲ့အဖိုးအဖွားတွေကိုကင်းလွတ်ခွင့်ပေးဖို့အမေရိကန်ခရိုင်တရားသူကြီးတဦးကဆုံးဖြတ်ခဲ့တာကိုအမေရိကန်တရားရုံးချုပ်အနေနဲ့တားဆီးပေးဖို့တရားရေးဝန်ကြီးဌာနကတောင်းဆိုလိုက်ပါတယ်။တရားရေးဝန်ကြီးဌာနကအရေးပေါ်အယူခံကိုတောက်ကြနေမှာတင်သွင်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတော့အမေရိကန်ပြည်ထောင်စုဟဝိုင်ပြည်နယ်ဟိုနိုလူးလူးခရိုင်တရားသူကြီးဒက်ရစ်ဝါ့စန်ကမွတ်စလင်အများစုနေထိုင်ကြတဲ့အီရန်၊လီဘီးယား၊ဆိုမာလီ၊ဆူဒန်၊စီးရီးယား၊ယေမန်နိုင်ငံတွေကနေအမေရိကန်မှာရှိနေတဲ့သူတို့ရဲ့မိသားစုတွေနဲ့အတူနေထိုင်ဖို့မိသားစုတွေကပြည်ဝင်ခွင့်ဗီဇာရှောက်နိုင်တဲ့သူစီးရင်ကိုတိုးပေးခဲ့ပြီးတော့ကိုယ်အသိနဲ့ကိုယ်ချင်းဆုံးဖြတ်ကြဖို့ကိုလည်းပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာရှိနေတဲ့သူတွေရဲ့အဖိုးအဖွားတွေ၊မျိုးတွေ၊ဦးလေး၊အတော် ူတူမနဲ့ဝန်ကြီးတွေအပါအဝင်တခြားမိသားစုဝင်တွေအပေါ်မှာအမေရိကန်အစိုးရအနေနဲ့တားမြစ်တာတွေမလုပ်ဖို့ခရိုင်တရားသူကြီးဝါဆင်ကအမိန့်ချခဲ့တာပါ။ဒါပြင်အမေရိကန်ပြည်ထောင်စုမှာအခြေချဖို့အတွက်ဒုက္ခသည်အေဂျင်စီတွေကခွင့်ပြုပြီးသားသူတွေကိုလည်းကင်းလွတ်ခွင့်ပေးဖို့သူကအမိန့်ချမှတ်ခဲ့ပါတယ်။သမ္မတထရမ့်ရဲ့ခီးသွွာလာခွင့်အမိန့်နဲ့ပတ်သက်ပြီးတော့အမေရိကန်တရားရုံးချုပ်ကအခုနှစ်အကုန်မှာတရားသူကြီးတွေအကုန်လုံးစုံကြီးကြားနာဆုံးဖြတ်တာတွေလှုပ်ဆောင်သွားဖို့ရှိပြီးဒီမတိုင်ခင်မှာတော့သမ္မတရဲ့အမိန့်ကိုတစ်စိတ်တစ်ပိုင်းလှုပ်ဆောင်နိုင်လဲဆိုပြီးတော့အမေရိကန်တရားရုံးချုပ်ကပြီးခဲ့တဲ့ဇွန်လအကုန်ကဆုံးဖြတ်ခဲ့ပါတယ်နော်
အမေရိကန်ပြည်ထောင်စုမြောက်ပိုင်း Rhode Island ပြည်နယ်မှာကျင်းပနေတဲ့အမေရိကန်ပြည်နယ်အုပ်ချုပ်ရေးမှုတွေရဲ့နှစ်ပတ်လည်ညီလာခံမှာကျန်းမာရေးပြည်သူစောင့်ရှောက်မှုနဲ့ NAFTA လို့ခေါ်တဲ့မြောက်အမေရိကတိုက်နိုင်ငံများအခုလိုကုန်သွယ်ရေးသဘောတူစာချုပ်စတဲ့ကိစ္စရပ်တွေကိုအာရုံစိုက်ပြီးဆွေးနွေးနေကြပါတယ်။ကနေဒါနိုင်ငံဝန်ကြီးချုပ် Justin Trudeau နဲ့အတူအမေရိကန်ဒုသမ္မတ Mike Pence တို့လည်းဒီညီလာခံမှာမင်ကွန်းတွေအသီးသီးပြောဆိုခဲ့ကြပါတယ်။အမေရိကန်နဲ့ကနေဒါနိုင်ငံကြားအရေးကြီးတဲ့ကုန်သွယ်မှုဆက်ဆံရေးအတွက် NAFTA ခေါ်မြောက်အမေရိကတိုက်နိုင်ငံများခွန်လုတ်ကုံကြွေရေးသဘောတူစာချုပ်ကိုပြန်လည်ညှိနှိုင်းနေတဲ့အချိန်မှာအမေရိကန်ပြည်နယ်အုပ်ချုပ်ရေးမှုတွေအနေနဲ့နိုင်ငံရေးနည်းနဲ့ဖြန့်လန်းမလိုက်ဖို့မကြိုးစားကြပါနဲ့လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအတွက်ကနေဒါနိုင်ငံဟာထုတ်ကုန်အများဆုံးဝယ်ယူအားပေးတဲ့နိုင်ငံဖြစ်တယ်လို့အကောင်းဆုံးဖောက်တယ်လဲဖြစ်တယ်လို့ပြောဆိုပါတယ်။တရုတ်၊ဂျပန်နဲ့ဗြိတိန်နိုင်ငံသုံးခုပေါင်းကနေအမေရိကန်ကုန်ပစ္စည်းဝယ်ယူတဲ့ပမာဏထက်တောင်ကနေဒါနိုင်ငံကပိုမိုဝယ်ယူအားပေးနေတာဖြစ်တယ်လို့လဲဆိုပါတယ်ကနေဒါရဲ့ပြည်ပပို့ကို85ရာခိုင်နှုန်းနဲ့ယင်းနန်68ရာခိုင်နှုန်းဟာအမေရိကန်ပြည်ထောင်စုကိုတင်ပို့နေတာဖြစ်တယ်လို့လဲပြောပါတယ်ဒီညီလာခံအတွင်းကနေဒါဝန်ကြီးချုပ်ကကင်တက်ကီ၊ဝစ်စကွန်ဆင်၊ရော့ဒ်အိုင်လန်နဲ့အိုင်အိုဝါပြည်နယ်ကအုပ်ချုပ်ရေးမှုတွေအပါအဝင်တခြားအုပ်ချုပ်ရေးမှုတွေနဲ့ပါတီးခြားတွေ့ဆုံဆွေးနွေးခဲ့ပါတယ် NAFTA အခုလောက်ကုန်သွယ်ရေးသဘောတူစာချုပ်ဟာအမေရိကန်ကုမ္ပဏီတွေနဲ့အလုပ်သမားတွေအတွက်အကျိုးမရှိတဲ့အတွက်ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့နဲ့ပြန်လည်ညှိနှိုင်းပေးမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကတိပြုထားပါတယ်ရှင
်။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 16683ရလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဒီကနေ့စနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လင်းပေးနေပါတယ်တူရကီနိုင်ငံမှာမောင်မြင်တဲ့အာဏာသိမ်းမှုတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကိုဒီကနေ့စနေနေ့မှာကျင်းပခဲ့ကြပါတယ်ဒီချိန်ကစပြီးအဲ့ဒီအချိန်ကစပြီးတော့တူရကီသမ္မတရေဂျက်တာယီအာရိုဝန်ဟာအာဏာသိမ်းမှုကိုထောက်ခံခဲ့တဲ့သူအစိုးရဝန်တန်းတသိန်းထက်မနည်းကိုအလောက်ကနေထုတ်ပယ်ခဲ့ပါတယ်။ဒါပြင်အစိုးရကနောက်ထပ်လူ9000ကိုလည်းဖမ်းဆီးခဲ့ပါတယ်။တူရကီအာဏာပိုင်တွေကတော့ဒီကနေ့ဇူလိုင်လ15ရက်နေ့ကိုဒီမိုကရေစီနဲ့စီလုံးညီညွတ်မှုနေ့လို့သတ်မှတ်ပြီးတော့နိုင်ငံတော်အားလည်းရဲ့အဖြစ်ကြေညာခဲ့ပါတယ်။အတိုက်ခံတွေကတော့အာရိုဝန်အစိုးရဟာအာဏာရှင်စနစ်ကိုဥတီနေပြီလို့ပြောလိုက်ပြီးဒီချိန်ထဲမှာပဲတူရကီသမ္မတအာရိုဝန်ကတော့အာဏာရအစိုးရကိုလုံခြုံရေးအချင်းချောက်လာနေတာတွေကိုတားဆီးနိုင်ဖို့နှိမ်နှင်းမှုတွေဒီခါမှာခင်ဗျာအာဏာရအစိုးရကိုလုံခြုံရေးအချင်းချောက်လာနေတာတွေကိုတားဆီးနိုင်ဖို့နှိမ်နှင်းမှုတွေလုပ်ဖို့လိုအပ်တယ်လို့ပြောလိုက်ပါတယ်အဲ့ဒီအာဏာသိမ်းမှုကိုအမေရိကန်ပြည်ထောင်စုမှာဆယ်စုနှစ်နှစ်ခုကြာတောရောက်နေထိုင်နေတဲ့ဘာသာရေးဆရာဖတ်တူလာဂူလန်ကဦးဆောင်ခဲ့တာဖြစ်တယ်လို့လည်းသမ္မတအာရိုဝန်ကပြောကြပါတယ်ဂူလန်ကတော့သူ့အနေနဲ့ဒီကိစ္စမှာပါဝင်ပတ်သက်ခြင်းမရှိဘူးလို့ညွှန်ဆိုခဲ့ပါတယ်ခင်ဗျာ
IS အကြမ်းဖက်သမားတွေထိ ंछ ုပ်မှုအောက်ကနေအီရန်နိုင်ငံမိုဆူးမြို့လွတ်မြောက်လာတာဟာအီရန်နိုင်ငံအတွက်လည်းအောင်းပွဲခံတာဖြစ်ပါတယ်လို့အီရန်နိုင်ငံအုပ်ဆောင်ရဲ့အကြီးအကဲပေးပုဂ္ဂိုလ်တဦးကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံကမိုဆူးမြို့ IS အကြမ်းဖက်သမားတွေဘက်ကနေလက်ထဲကနေလွတ်မြောက်လာတာဟာအီရန်အတွက်ကောအီရန်အတွက်ပါအောင်းပွဲခံလိုက်တာဖြစ်တယ်လို့အီရန်နိုင်ငံအုပ်ဆောင်အလီခါမေနီရဲ့အကြံပေးပုဂ္ဂိုလ်အလီအက်ဒရာဗလီယတီကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။အမေရိကန်ဟာဗတ်တက်ကရဲ့နိုင်ငံရေးသိပ္ပံသုတေသီမာဂျစ်ရာဖီဇာဒီကတော့အီရတ်တပ်ဖွဲ့တွေရဲ့အောင်ပွဲဟာရှီအာတွေစိုးမိုးတဲ့အီရန်ရဲ့ပြိုင်ဘက်ဆွန်ရှီအာတွေစိုးမိုးတဲ့အီရန်နဲ့ပြိုင်ဘက်ဆွန်နီစိုးမိုးတဲ့ဆော်ဒီအရေဗျနိုင်ငံလိုနိုင်ငံတွေအကြားအင်အားချိန်ခွင်ရှာညှိဖို့အထောက်အကူဖြစ်စေတယ်လို့သုံးသပ်လိုက်ပါတယ်။အီရန်နဲ့ပြိုင်ဘက်ဆော်ဒီအရေဗျနိုင်ငံကြားတင်းမာမှုကအခုသတင်းပတ်တွေအတွင်းမှာပိုပြီးတိုးလာနေပါတယ်။ပင်လယ်ခွေကကာတာနိုင်ငံဟာအီရန်နဲ့ဆက်တွယ်နေတယ်လို့တန်မြာရှိတဲ့အကြမ်းဖက်သမားတွေကိုပံ့ပိုးပေးနေတယ်ဆိုပြီးဆော်ဒီဥဆောင်တဲ့တခြားအိန္ဒိယပင်လယ်ခွေနိုင်ငံတွေကအဆက်အသွယ်ဖြတ်တောက်ပြီးပိတ်ဆို့တန်းခတ်ထားတဲ့အတွက်တင်းမာမှုတိုးနေတာဖြစ်ပါတယ်ရှင်။
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာနောက်ဆုံးကျင်းပတဲ့ဆီးရီးယားငြိမ်းချမ်းရေးဆွေးနွေးပွဲဟာတောက်ကြနေညကပြီးဆုံးသွားခဲ့ပြီဖြစ်ပြီးတော့တိုးတက်မှုတစ်စုံတရာရခဲ့ပေမဲ့ကြီးမားတဲ့သဘောတူညီချက်တော့မရခဲ့ဘူးလို့ကုလသမဂ္ဂရဲ့ဆီးရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်စတက်ဖန်ဒဲမက်စတိုရာကပြောလိုက်ပါတယ်ဆီးဝေးပြည်သတင်းတော်တွေကိုပြောကြတာမှာတော့ကျွန်တော်တို့မျှော်လင့်ထားသလိုပဲတိုးတက်မှုတွေရှိခဲ့ပြီးသဘောတူညီမှုမရခဲ့ပေမဲ့ဆီးဝေးကနေထွက်သွားတဲ့သူလည်းမရှိပဲအနည်းငယ်တော့တိုးတက်မှုရှိခဲ့တယ်လို့သူကပြောပါတယ်ခင်ဗျာ
ကျန်းမာရေးနေ့ကကွယ်လွန်ခဲ့တဲ့တရုတ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လျူရှာဘိုရဲ့ကျဉ်းချံတဲ့ရုပ်အလောင်းကိုဒီကနေ့မီးတင်းကြိုလိုက်ပါပြီ။အကျဉ်းချနေတဲ့လျူရှာဘိုဟာအသေးရောဂါ၊ကင်ဆာရောဂါခံစားခဲ့ရပြီးသူ့မိသားစုကပြည်ပမှာဆေးကုသခွင့်တောင်းခံခဲ့ပေမဲ့လို့လည်းအာဏာပိုင်တွေကခွင့်မပြုခဲ့ပါဘူးရှင
်။
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်တဲ့ဒေါက်ကင်းစိုးဝင်းတို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံဆိုင်ရာသတင်းလောကနဲ့အရင်စားပါမယ်ရှင်။ရှမ်းပြည်နယ်ကိုတော်အရောက်ခဲ့တဲ့ဒီမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆီယန်ဟီလီဟာရှမ်းပြည်နယ်တွင်းကလာရှိုးအကျဉ်းတော်ကိုတွားခဲ့ပြီးဖမ်းဆီးခံအကျဉ်းသားတို့ကိုတွေ့ဆုံခဲ့တယ်လို့စစ်ရေးပြပခတွေနဲ့တင်းမာနေစေရှမ်းပြည်နယ်တွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့အခြေအနေတွေလူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့လေ့လာခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရင်ကုန်ရုံးပြောခွင့်ရကပြောပါတယ်ဒီကနေ့မနက်ပိုင်းရှမ်းပြည်နယ်လာရှိုးမြို့မှာကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့ရှမ်းလူ့အခွင့်အရေးလှုပ်ရှားသူတွေလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့တွေ့ဆုံခွင့်ရခဲ့ပါတယ်။ကုလကိုယ်စားလှယ်စီကိုရှမ်းပြည်နယ်အတွင်းကလူ့အခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုတင်ပြနိုင်တဲ့အပေါ်တက်ကြွလှုပ်ရှားသူတွေဘက်ကဘယ်လိုမျှော်လင့်ချက်ရှိပါသလဲ။အသေးစိတ်ကိုတော့မဆုမွန်ကတင်ပြပေးပါလိမ့်မယ်ရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံကလူ့ခွင့်ရေးအခြေအနေတွေကိုလာရောက်စုံစမ်းမှုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆီယန်ဟီလီဟာအခုဆိုရင်တော့ရှမ်းပြည်နယ်ခီးစဉ်ကနေတဆင့်ရန်ကုန်မြို့ကိုဒီညနေခင်းမှာပဲပြန်လည်ဆက်ရောက်သွားပြီဖြစ်ပါတယ်ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆီယန်ဟီလီရဲ့ရှမ်းပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂမြန်မာနိုင်ငံရဲ့ရန်ကုန်ရုံးပြောခွင့်ရဦးဝေဝင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ခုမနေ့ကတော့တချို့ဒီအေရိယာရှိတဲ့အရက်ဖက်အဖွဲ့ကိုဒီရှမ်းအဖွဲ့ကြီးနဲ့တော့တွေ့တယ်နော်ဟုတ်ကဲ့နော်မနေ့ကတော့လမ်းရှုပ်ဆောင်သွားတယ်သွားပြီးတော့ဒါအဲ့မှာစဉ်းစားနှစ်ယောက်နဲ့တွေ့ပါတယ်မနေ့ကအဲ့ဒီကလည်းအရက်ဖက်အဖွဲ့ကြီးတချို့တော့နော်တွေ့ကြပါတယ်ဟုတ်ကဲ့အခုရန်ကုန်ပြန်ရောက်လာပါပြီခင်ဗျဟုတ်ကဲ့ဟုတ်ကဲ
့နောက်ထပ်ခီးစဉ်ကဘာတွေများရှိပါလဲအင်ကဲဟုတ
်အဲရှိပါသေးတယ်ပြင်ရင်ကြံပါသေးတယ်နော်နေပြီးတော့လည်းကြံပါသေးတယ
်ဟုတ်ကဲ့ကချင်ပြည်နယ်ဘက်ကသွားဖို့ရှိပါလားရှင
်မရှိဘူး
အဓိကတော့ကရင်ပြည်နယ်နဲ့နေပြည်တော်နဲ့ဆက်သွားမှာပေါ့နော်အင်ကဲဟုတ
်ဟုတ်ကဲ့သမီးဟုတ်ကဲ့
ဒီကနေ့ဇူလိုင်လ15ရက်နေ့စနေနေ့မနက်ပိုင်းမှာတော့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဆီယန်ဟီလီနဲ့ရှမ်းပြည်နယ်အတွင်းမှာရှိတဲ့လူ့ခွင့်ရေးနဲ့ဆေးပြေဒုက္ခသည်အရေးလှုပ်ရှားသူတွေတွေ့ဆုံခဲ့ကြပါတယ်ဒီရှမ်းလူငယ်ကွန်ရက်ကကိုယ်စားလှယ်တွေလည်းရှမ်းပြည်နယ်လာရှိုးမြို့မှာတွေ့ဆုံခွင့်ရခဲ့ပါတယ်ရှမ်းပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေဆေးပြေဆစ်ဆောင်ဒုက္ခသည်တွေတွေ့ကြုံနေရတဲ့အခက်အခဲတွေလူ့ခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေအပါအဝင်သဘာဝတရားစာတာတူးဖော်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အဓိကထားတင်ပြခဲ့ကြတယ်လို့ဆိုပါတယ်ကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်မစ်ဆီယန်ဟီလီကိုသူတို့တင်ပြခဲ့တဲ့အကြောင်းအရာတွေကိုတော့ကိုတိုင်တွေ့ဆုံခွင့်ရခဲ့တဲ့ရှမ်းလူငယ်ကိုရက်ကကိုဆိုင်တော်ဆိုင်ကအခုလိုပြောပြပါတယ
်ဟုတ်ကဲ့မနေ့က9နိုင်ရင်း10နိုင်ကျွန်တော်တို့တွေ့ခွင့်ရပါတယ်ခင်ဗျဟိုကိုရန်ဟီလ်ဟိုတယ်မှာတွေ့တယ်ခင်ဗျကျွန်တော်တို့ရှမ်းလူငယ်ကိုရက်အနေနဲ့5ဦးတက်တွေ့တယ်ခင်ဗျလူငယ်ကိုရက်ရဲ့စီစီနှစ်ယောက်ရဲ့အတိုင်းပင်ခံတဲ့ကတယောက်ပါတယ်ပြီးတော့နတ်မတူစိပိရှောင်ကဟိုကူညီနေတဲ့အကူတယောက်ပါမယ်ပြီးတော့ကျန်းလူရဲ့အစည်းယုံကတယောက်ပါတယ်နားရဟုတ်အဲကျွန်တော်တို့အနေနဲ့ဆွေးနွေးဖြစ်တာကအခုလက်တလောဖြစ်နေတဲ့ဟိုနတ်မတူဘက်ကတိုက်ပွဲကိစ္စဟိုတိုက်ပွဲရဲ့ landmine ကိစ္စရဲ့ပါမယ်အဲဒီတိုက်ပွဲကြားထဲမှာအပြည်သူလူထုတွေခံစားရတဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေရှိမယ်အဲ့တော့ပြီးတော့ကျွန်တော်တို့အကြောင်းမိတွေးကိစ္စတွေပါမယ်ဟိုပုံပကပင်ပတ်ဓမ္မစယုံကိစ္စတွေပါတော့ပါမယ်ဗျ
မစ်ဆီယန်ဟီလီအနေနဲ့ရှမ်းပြည်နယ်တွင်ကဆစ်ပြေးဒုက္ခသည်စခန်းတွေအထိတွားရောက်လေ့လာခြင်းပေမဲ့လုံခြုံရေးအရာအာဏာပိုင်တွေဘက်ကခွင့်မပြုခဲ့တဲ့အတွက်သူ့အနေနဲ့တွားရောက်နိုင်ခြင်းမရှိဘူးလို့မစ်ဆီယန်ဟီလီဘက်ကပြောဆိုခဲ့တဲ့အကြောင်းရှမ်းလူငယ်ကိုရက်ကကိုဆိုင်တော်ဆိုင်ကပြောပါတယ
်အစိုးရကြီးခွင့်တောင်းတယ်အစိုးရကခွင့်မပြုဆိုအရင်ထွက်လာတဲ့အခါကျတော့ကျွန်တော်တို့လည်းတိုက်တွန်းတာတော့တိုက်တွန်းတယ်တွားတင့်တာတော့ဟိုတွားတင့်တယ်လို့တော့ပြောပါတယ်အဲ့မဲ့သူကနိုင်ငံတော်ခုနှစ်ယူဖွင့်ပြုချက်မရတော့သွားလို့မရလို့သူပြောလို့သူကတော့သူကဒီတာကောက်တာပဲရှိမယ်လို့ကျွန်တော်တို့ထင်တယ်အဲကြောင့်နောက်ပိုင်းသူရနေအပြန်ခီးစဉ်မှာသူ report တင်ဖို့ပဲမြန်မာနိုင်ငံမှာကျွန်တော်တို့ကတော့ဟို ဒီကျင်းတဲ့အချက်တွေကိုပဲမေးခွန်းထုတ်သွားတာလည်းများပါတယ်။ရှမ်းပြည်နယ်ကိုမနှစ်တုန်းကမေးရှံဟီလီရောက်ခဲ့တဲ့အချိန်တုန်းကရှမ်းပြည်နယ်တွင်ကလူခွင့်ရေးအခြေအနေတွေကိုသူတို့တင်ပြခဲ့တယ်လို့ဒီဒီချိန်မှလည်းထပ်ပြီးတင်ပြခဲ့ပေမဲ့လို့လူခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုသူမအနေနဲ့ထိရအောင်ဆောင်ရွက်ပေးနိုင်မှာမလားဆိုတဲ့စိုးရိမ်မှုကတော့ရှိတယ်လို့ကိုဆိုင်တော်ဆ ဒါပေမဲ့တပီတုံးပြန်မှုမရှိတလို့လို့ပဲကျွန်တော်တို့ဟိုတတိထားမိတယ်လေဆိုတော့မနေ့ကလည်းဒီလိုဆိုတော့ဒီနေ့ကဟိုမနေ့ကထက်အချိန်တွေကပိုပြီးတော့ဟိုကြမ်းတမ်းတဲ့အနေထားမှာရှိတယ်လို့ကျွန်တော်တို့မြင်တယ်ဟိုအများကြီးတော့ကျွန်တော်တို့မျှော်လင့်လို့မရနိုင်ဘူးဆိုထင်တယ်
ကုလားသမဂလူခွေအထူးကိုယ်စားလှယ်မေရှာဟီလီဟာဇူလိုင်လ၂ရက်နေ့အထိ၁၂ရက်တာကြာမြင့်မဲ့သူမရဲ့၆ချိန်မြောက်မြန်မာပြည်ခီးစဉ်ကိုတော့ဇူလိုင်လ၁၀ရက်နေ့တနင်္လာနေ့ကစတင်ခဲ့တာပါသူ့ရဲ့၆ချိန်မြောက်မြန်မာပြည်ခီးစဉ်အတွင်းမှာရန်ကုန်တိုင်းပါဝင်ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေဘူးတီးတောက်အကျဉ်းဆောင်တွေကိုတွားရောက်လေ့လာခဲ့ပြီးတော့အခုဒီရှမ်းပြည်နယ်ခီးစဉ်အ မယ့်အောက်တိုဘာလမှာကျင်းပမယ့်ကုလသမဂ္ဂလုံခြုံရေးကောင်စီမှတင်ပြသွားဖို့ရှိပါတယ်ရှင်
။မဆုမမင်းမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့နိုင်ငံသားသတင်းဌာနကသတင်းတော်တွေရခိုင်ပြည်နယ်တွင်းသွားရောက်လည်လာတဲ့ဒီကနေ့တွေ့ရှိချက်အခြေအနေကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုသိရှိနိုင်ဖို့အတွက်နိုင်ငံသားသတင်းဌာနတွေကသတင်းတော်တွေဟာဒီကနေ့မှာတော့မောင်တော်မြို့ရဲ့မြောက်ဘက်ဒေသကိုသွားရောက်လည်လာခဲ့ပြီးအဲ့ဒီမှာရှိတဲ့ရွာသားတွေနဲ့တွေ့ဆုံမင်းမြန်ခွင့်ရခဲ့ကြပါတယ်။ဒါပေမဲ့ငကူကစီစဉ်ထားတဲ့နေရာတချို့ကိုတော့သွားရောက်ခွင့်မရခဲ့ပါဘူး။သတင်းတော်တွေအနေနဲ့ဘသူတွေနဲ့တွေ့ခွင့်ရပြီးဘာတွေကိုမြင်းမြင်းခွင့်ရတယ်လဲဆိုတာနဲ့ပတ်သက်လို့အဲ့ဒီကိုကိုယ်တိုင်သွားရောက်နေတဲ့ VOA မြန်မာပိုင်းဝိုင်းတော်သူဒေါက်ခင်မြတ်တက်ကိုဆက်သွယ်မင်းမြန်ရမှာသူကအခုလိုစပြီးပြောပြပါဗျ
။ဒီနေ့စနေနေ့မှာအောင်တော်ရဲ့မြောက်ဖက်ကိုသွားပါတယ်။ဆရာအစီအစဉ်လည်းမပါပါဘူး။ဒါနဲ့လို့သတင်းတော်တွေကတောင်းဆိုတာပေါ့နော်။ဘာကြောင့်တောင်းဆိုလဲဆိုတော့အိမ်ကြောင်ကောင်းတောင်းလို့ဒါအစည်းအဝေးတို့ရေစဲချောင်းကောက်ဆိုလို့အဲ့ဒီနေရာတွေမှာလူခုန်ချုပ်ပေါင်းနေတာဖြစ်တယ်လို့ပြောတယ်။ဒါနဲ့အဲ့ဒီနေရာတွေချစ်ကြတယ်လို့ပြောတော့သူချစ်နေသေးပါလား။အဲ့တော့လာမိုးရင်းနဲ့ဖြစ်နေတဲ့နေရာကတော့ကျမ်းပါလမ်းဆိုးဆိုးနဲ့ကားပေါက်တဲ့ဒီပေါ်လေးရောက်ပြီးတော့ဆက်လမ်းလျှောက်တော့တယ်ကျားကောင်းတော်ရောက်တဲ့ခါကျတော့သူအဆောင်လေးဒီကအဲ့ဒါဆောင်ဆက်ပြပါလို့လမ်းထဲအဆောင်လိုက်ပြီးအဆောင်မလိုက်ပါနဲ့လို့ပြောတော့သူအကုန်လုံးအဲ့ဒီအစီရောရပြန်တယ်ဟိုးဟိုးဘာလဲမဝင်ဘောနော်ဟောပြန်တယ်မှသူတို့ဆောင်နေပြီးပါတယ်နေသားဆောင်ဆက်ပြတော့သူအဆူကတာမရှိရဘူးလို့ပြောတော့မလိုက်ပါဘူး။အဲလွန်းလွန်းလပ်လပ်မင်းခွန်လည်းရခဲ့ပါလေ
။ကြားကောင်းတောင်ကိုရောက်တော့အဲ့ဒီမှာဗားတွေတွေ့ခဲ့ရလဲပြီးတော့ဘသူတွေနဲ့တွေ့ဆုံမင်းမြန်ခွင့်ရလဲဆိုတဲ့အခြေအနေလေးကိုပြောပြပေးပါဦးရှင်
။အဲ့ဒီကြားကောင်းတောင်ကဘာဖြစ်တာလဲဆိုတော့ဒီတရင်မူးတရောက်ကိုဆက်နဲ့ချောင်းပစ်ခံရပြီးတော့ဒီတရင်မူးကဟိုလေခွင့်ထဲမှာပေါ့နော်အဲ့ဒီကတေသွားရတယ်လို့သူတို့ကြားပါလေလေခွင့်ထဲမှာတေသွားတယ်တေသွားပြီးတော့နောက်ပိုင်းမှာသူကဒါလေမြန်နဲ့ပွားနေပြီးတော့လိုက်ရှာပါလိုက်ရှာတော့တောင်ပေါ်နေဖြစ်တယ်လို့ပြောပြီးအဲ့ပတ်ဝန်းကျင်ရွာတဲ့အကောင်ဆုံးကိုပတ်စိတ်လိုက်ရှာပါရှာတဲ့အဲ့မှာလူဖယ်ချိုးပေါက်မှုတွေဖြစ်တယ်ဗျဆိုတော့ရွာထဲကိုဝင်ပြီးတော့မေးတယ်မေးရတာပေါ့အော်တော်များများပြောကြတယ်တစ်ယောက်ကြတယ်ညီမ၄ယောက်ရှိတယ်သူတို့ကဖြစ်တတ်ကဟိုနိုင်ရင်လည်းထွက်ပြီးတော့အော်ဘာကြောင့်ဆက်ပြီးတာလဲဆိုပြီးတော့ဖမ်းပြီးတော့မေးပြီးတော့နောက်ကျတော့ဟိုဆက်ဖြစ်တယ်ပေါ့နော်တက်ပြီးတော့အိမ်မှာမရှိပလိုက်တယ်လို့ပြောပါတယ်ပြီးတော့မှအလောင်းကိုအိမ်ထဲမှာမကမ်းမှာဖြစ်ထားတယ်လေစောင်းတော့လို့မင်းရဲ့ခါမှာခြေကားလည်းဟိုဘာသာစကားနားမလဲလို့လားမင်းရတယ်လေတော်တော်တော့ဆက်တယ်ဒါပေမဲ့သူတို့ပြောတယ်ပေါ့နော်ပထမပြောတော့ကသူအဖေဒီမျိုးလည်းဆိုရွာသားလည်းနေတယ်တော့ဘာသူမဟုတ်လည်းဆိုသတိရနေတယ်တော့သူမျိုးလည်းဆိုဆက်တတ်ကြဖြစ်တယ်လို့ဆိုသူအမေကတော့အဲ့တော့ဆိုင်နာနောက်ဆုံးဆင်းရတဲ့နောက်ဆုံးအဲ့ဒီအတွက်လင်းလင်းမှုနဲ့ဖန်ထားရပြောပါအဲ့ဒီခုနလလောက်ရှိအဲ့ဒီအမှုတစ်ခုပေါ့လေနောက်အမှုတစ်ခုကတော့ပါတယ်ဆိုတော့သူတို့နယ်မြေရှင်းနေတဲ့နောက်တနေ့ရေးစဲချောင်းကွာဆိုတာဒီလိုအလုံးလူစုခံနေကြရောပါအဲ့ရောပဲဟိုအမျိုးသမီးကြောက်ကြလာပါတယ်သူဟိုပထမတော့အဲ့ဒီရောအတိသွားဖို့ပါတယ်အဲ့အချိန်ကြီးလည်းမပေးနိုင်ဘူးသူတို့ကိုယ်ကလည်းရောက်လာတော့မေးလို့ရပါသူတို့ကလည်းကြွားနေတော့ဒီပတင်းကြတော့သူတို့ရောက်လာတယ်တော်တော်များများလာကြတယ်လာပြီးတော့ ไอ้มาอันนี้มีแต่การเรียนที่ตาบ่เนาะอาจจะใช้ได้ในเรื่องที่เรียนแต่ยังไม่เสร็จหรอกทางก็อะไรบ่เนาะทางก็แบบเอาไปดีออกมาชกทาเลยบ่เนาะอะคือเออตัวที่ตาเปลี่ยนตัวจริงๆเนาะไอ้เราโมบิโอจะเจอบ่เลยน้าเจ้าก็จะว่าไอ้ยังจะช่างพ่อสมองเลยจังเสียเจ้าบ่ป้าตาเป็นมือเว้ยไม่ปีกูเลยอังกฤษเลยเจอเลยบ่เนาะที่จังเสียจะว่าจะเจอว่าอ่ะตัวจะว่าไอ้ยังอะก็เนาะเรียอะไรอะไรก็ไม่ชกตัวเลยบ่เนาะ แต่ตอนนี้ชื่อของผมชื่อที่เราเรียกว่าลีฮันนาชื่ออะไรที่เป็นการเรียกว่าลีเจ้าหน้าที่เรียกจำชื่อว่าลาวิโอเมื่อไหร่มีที่ไปอาจจะเรียกว่าผมไม่ชอบคุณละอาจจะแต่ยังเราจะเจอตัวเองอาจจะว่าคุณลงมาไม่ใช่เราจะเจ้าคุณลูกเชียร์เรียกชื่อว่าเจ้าเดลูกเชียร์เรียกชื่อว่า
กูเสร็จด้วยแบบกูเปลี่ยนในบีสูรอมันแน่จะมาเยอะประตูเนี่ยด้วยบูปีรอเป็นยารู้ตัวบูซีเป็นทาราลุชิเลยเช่นกูอุโมงค์ยักษ์ป่าแล้วเนี่ยที่นี่จังเลยส่งตัวแล้วเนี่ยที่อุโมงค์ยักษ์ด้วยเนาะที่อุโมงค์อันนี้มาเฉลี่ยเนี่ยสิบตัวป่ะเป็นนับไปเลยเช่นที่อ่ะที่ด้านซ้ายนี่เนี่ยสิบตัวที่ด้านบนที่เจ้าตัวเนี่ยสิบเว้ยที่อารมณ์ดี
ยังคงปีนี้ก็ยังในเนี่ยวิวเอ็มยามาไปวันเดอร์ดูดอกเคมิโอแต่ก็เปลี่ยนตัวระบาดจากยันที่นี่สนิทเนี่ยมาในงานจ้าด้าแต่เดินทางด้วยตัวยาวบุซีซินทาร์เนียจะชดตัวยาวเก็บ ความมีชีวิตเจ้าเนี่ยตัวก็เปลี่ยนไปเลยนึกว่าตัวบุซีซินทาร์เนียรู้ก็รออะไรแต่เจ้าเนี่ยดีแค่ชีวิตก็งับเพิ่งลงเงินชีวิตนึกว่าตัวยาวเลยลาบุป่าวมาเลยถ้าไม่แม้ชีวิตมันตัวอะไรอะไรปีรอตัวไม่เนียรู้มาชีวิตดีเปลี่ยนไปอยู่มาบ่งเป้าเลยลูกตัวจ้าเลยดีจีเกนเนี่ยจะสั่งจะพูดอีกทีพูดจะอยากก็รอเล่นลูกบ่งเป้าไปลูกต้องยังตีเลยลูกเปลี่ยนไปเลยเช่นกูดีสั่งปีรอมาจ้ากินมาทุ่มเลยไม่ได้เลยหลายส่วนเงินซีซิงก
ဒီမနက်ကမှဆိုးရွားဝင်တယ်လို့လူပြည်များတဲ့လည်းရွေးတယ်တွေဖြစ်ဖြစ်ပြောင်းလဲရတဲ့အတွက်အဖြစ်ပြက်ခြားစားမှုတွေဗဟိုချုပ်ကန်မှုတွေလျှော့ချမဲ့စီစဉ်တွေပါဝင်တဲ့မဟာပြူဝတရက်ကိုချမဲ့ကျင်သုံးမှုဆိုးရွားကပြင်ဆင်နေပါတယ်။ဆိုးရွားရန်နေရာမှာရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့
ဒီနေ့ရသားရည်လိုက်စဉ်ကပြသပါရစေ။မကြာခင်ထုတ်လွှင့်တဲ့တရားရည်လိုက်စဉ်နဲ့ကမှာပါဝင်စဉ်ကြဖို့ထပ်မံဖိတ်ခေါ်ပြရစေရှင်။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာဘက်ကိုဆက်ပါမယ်။နိုင်ငံတကာကအာဏာရှင်အစိုးရတွေပေါ်ပိတ်ဆို့ဒဏ်ခအရေးယူတဲ့မူဝါဒတွေဟာအမေရိကန်နဲ့ဥရောပသမဂ္ဂ EU တို့ကြားပူးပေါင်းဆောင်ရွက်မှုအားနည်းတဲ့အတွက်ထိရောက်မှုရှိတဲ့အန္တရာယ်မျိုးကြုံရနိုင်တယ်လို့ပြည်ထောင်နိုင်ငံကစမ်းစစ်လေလာသူတွေရဲ့နောက်ဆုံးအစီရင်ခံစာကသတိပေးလိုက်ပါတယ်။
We intend to present these firms with a clear choice. You can do business with us, or you can do business with North Korea.
ဒီ company နေနဲ့တခုကိုပြပြသားရွေးချယ်ဖို့ပြောဆိုမှာဖြစ်တယ်လို့အမေရိကန်နဲ့စီးပွားရေးလုပ်မလားမြောက်ကိုရီးယားနဲ့လုပ်မလားနှစ်ဖက်စလုံးနဲ့ပြိုင်တဲ့လောက်တာမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းပြောဆိုသွားခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်ဥရောပသမဂ္ဂ EU နဲ့ကုလသမဂ္ဂတို့ကတိကျစီချမှတ်ကျင်သုံးနေတဲ့နိုင်ငံတကာရေးယူတန်ခတ်မှုတွေကမြောက်ကိုရီးယားအတွက်တိုက်ပြီးထိရောက်မှုမရှိလာဘူးလို့ဗြိတိန်နိုင်ငံ Royal United Services Institute ရဲ့အစီရင်ခံစာပြုစုသူအီမီယယ်ဒါကပြောပါတယ်။
It relies on a complex network of overseas front companies, shell companies, agents that are acting on behalf of the North Korean regime.
North Korea ဆိုရကိုသာကျိုးဆောင်ပေးနေတဲ့မိဂန်ကုမ္ပဏီတွေနဲ့ပြည်ပကရှုပ်ထွေးလာတဲ့ကုန်ရက်ပေါ်မှာအားထားနေတဲ့အတွက်တန်ခတ်မှုစီးရင်တွေမှာပါတဲ့သူတွေကိုအေးအေးယူဖို့ဆိုတာကတော့တိတ်တော့မလွယ်ပါဘူး။
P5 plus 1 လို့ခေါ်တဲ့ American, Britain, ပြင်သစ်တရုတ်ရုရှားနဲ့ဂျာမနီတို့ကယူအန်နိုင်ငံနဲ့လုံခဲ့တဲ့နှစ်နှစ်တုန်းကသဘောတူညီချက်တည်းရဲ့ရရှိခဲ့တာလို့ပူးပေါင်းဆောင်ရွက်မှုတွေကြောင့်ထိရောက်မှုရှိခဲ့တဲ့နမူနာကောင်းတွေရှိနေတာကိုလည်းထောက်ပြခဲ့တာပါသဘောတူညီချက်အရ American နဲ့ EU တို့ကတခတ်မှုတချို့ကိုဖယ်ရှားပစ်ပြီးအပြန်အလှန်အနေနဲ့ UN ကနျူကလ িয়ার စီစဉ်တွေကိုရှော့ချခဲ့တာပါယူကရိန်းနိုင်ငံရှေ့ပိုင်းကခရိုင်းမီးယားဒေသကိုရုရှားကအင်အားသုံးသိမ်းပိုက်ခဲ့ပြီးနောက်မှာလည်းရုရှားနိုင်ငံကလူပုဂ္ဂိုလ်တွေကုမ္ပဏီတွေကိုအမေရိကန်နဲ့ဥရောပတို့ကပိတ်ဆို့တံခတ်အရေးယူခဲ့ပါတယ်။ဒါပေမဲ့လည်း EU ရဲ့သဘောတဘာဝအရတံခတ်မှုတွေကိုမချာခဏရှောင်တိန်လို့ရနေတယ်လို့လည်းသုတေသီတားကထောက်ပြပါတယ
်။ You've got all member states who have to agree unanimously to imposing new sanctions.
တံခတ်မှုတွေချမှတ်ဖို့ဖော်ပွဲနိုင်ငံအားလုံးကတညီတညွတ်ခဲသဘောတူဖို့လိုပါတယ်။ EU ထဲမှာရှိတဲ့ဥရောပတရားရုံးတွေမှာလည်းဥပဒေကြောင်းအရစိန်ခေါ်မှုတွေကြုံရနိုင်ပါတယ်။
အနာရှင်ဆွေးရည်ရှောင်လဲကိုကျေးဇူးကြတဲ့ပိတ်ဆို့တံခတ်မှုတွေထိရောက်ဖို့ဆိုရင်တော့ပူးပေါင်းဆောင်ရွက်မှရလိမ့်မယ်လို့လည်းဆိုပါတယ
် The US is able to more rapidly put in place new measures and new designations that counteract that
တံခတ်မှုတွေကိုတော့အမေရိကန်ကပိုပြီးမြေမြေဆန်းဆန်းချမှတ်နိုင်ပြီးလိုအပ်တဲ့တုံ့ပြန်မှုတွေကိုလည်းဆောင်ရွက်နိုင်ပါတယ်အဖြေကတော့တံခတ်မှုတွေချမှတ်ရမှာအမေရိကန်နဲ့ EU ကြားနီးနီးကပ်ကပ်ဆက်သွယ်ဆောင်ရွက်ဖို့လိုအပ်တယ်လို့ပုဂ္ဂလိကကဏ္ဍနဲ့လည်းအနီးကပ်ဆက်သွယ်မှုတွေရှိဖို့လိုပါတယ်
EU ဖော်ဝင်ဖြစ်ကနေဗြိတိန်နိုင်ငံထွက်မဲ့စီစဉ်ကြောင်းလဲအခြေအနေဟာပုံမှန်ရှုပ်ထွေးစရာဖြစ်လာနေပါတယ်။စင်ခန်စာပြုစုခဲ့တဲ့သုတေသီတွေကတော့ EU ဖော်ဝင်မဟုတ်တော့တဲ့ဗြိတိန်အနေနဲ့ပိတ်ဆို့တံခတ်မှုတွေကိုမြန်မြန်ဆန်ဆန်ချမှတ်ကျင့်သုံးနိုင်မှာဖြစ်ပေမဲ့ဥရောပတစ်ခုလုံးကလိုက်နာကျင့်သုံးမှုမရှိခဲ့ရင်ထိရောက်မှုအားနည်းလိမ့်မယ်လို့လည်းသတိပေးထားပါတယ်ခင်ဗျာ
။ကုအောင်လုံးတင်ပြခဲ့တာဖြစ်ပါတယ်ရှင်။စနေနေ့ညနေ Game View Radio အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်နောက်နိုင်ကြည9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line to meter 24 25 30နဲ့50နဲ့ line line meter 190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်တင်ပြပေးပါမယ်ရှင
်။ပြီးခဲ့တဲ့2016ဂျွန်လအမေရိကန်ရွေးကောက်ပွဲကျူမဲဆွဲစီယွန်ရေးကာလတွင်သမတ်ထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရုရှားရှိနေတဲ့ညီအောင်မျိုးကထရမ့်အဆောက်အအုံမှာတွေ့ဆုံခဲ့တဲ့အတွင်းအဲ့မှာပါဝင်တဲ့သူနောက်ထပ်နှစ်ယောက်ထပ်ပေါ်လာခဲ့ပါတယ်ရုရှားရှိနေနတာလီယာဗဆိုနီစကယာနဲ့အတူရုရှားနယ်ပါအမေရိကန်နိုင်ငံသားတွေဖြစ်တဲ့အနာတိုလီဆာမိုချနော့ဖ်နဲ့ရီနက်အမရှင်းဆိုသူတွေဒီတွေ့ဆုံမှုမှာလိုက်ပါသွားတယ်လို့အမေရိကန်သတင်းမီဒီယာတွေကတောက်ကြနေမှာဖော်ပြခဲ့ကြပါတယ်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင် IS အကြမ်းဖက်အဖွဲ့ရဲ့ခေါင်းဆောင်တယောက်သေဆုံးသွားခဲ့ပါတယ်ဒါဟာဒီနေ့လွန်ခဲ့တဲ့၄လအတွင်းဒုတိယအကြိမ်မြောက်ပြစ်မှတ်ကိုတုံ့တင်နိုင်ခဲ့တာဖြစ်ပြီးမနစ်ကနဲ့ဆိုရင်တော့ဒါဟာ၃ကြိမ်မြောက်ပြစ်မှတ်ကိုတုံ့တင်နိုင်ခဲ့တာဖြစ်ပါတယ်အာဖဂန်ရှေ့မြောက်ပိုင်းကူနာခရိုင်မှာရှိတဲ့ IS အကြမ်းဖက်သမားတွေရဲ့ဌာနချုပ်ကိုဇူလိုင်လ၁၇ရက်နေ့ကလေကြောင်းကနေတိုက်ခိုက်ခဲ့ရမှာအဘူဆာရဲ့အပြင်တခြား IS အကြမ်းဖက်သမားတွေလည်းသေဆုံးခဲ့တယ်လို့အမေရိကန်စစ်တပ်ကတောက်ချာနေ့မှာအတည်ပြုပြောကြားခဲ့ပါတယ်ကြသပရိနေကကွန်ရန်သွားတဲ့တရုတ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လီရှောဘူရဲ့ကျွမ်းကျင်တဲ့ရုပ်အလောင်းကိုဒီကနေ့မှမီးသင်းညွှန်လိုက်ပါပြီအချင်းကြတဲ့လီရှောဘူအသေးကန်ဆာရောဂါခံစားခဲ့ရပြီးတော့သူ့မိသားစုကပြည်ပမှာဆေးကုသခွင့်တောင်းခံခဲ့ပြီးမဲ့လေအာနာပိုင်ဒီကခွင့်မပြုခဲ့ပါဘူးခင်ဗျာဝင်းဘယ်ဒန်တင်းနစ်အမျိုးသမီးတူဦးချင်းနောက်ဆုံးဖိုင်နယ်ကိုအမေရိကန်ပြည်ထောင်စုက Venus Williams နဲ့ Spain ကကဘီညာမူဂရူဇာတို့ဒီကနေ့မှဘောလုံးကြမှာ Venus Williams အနေနဲ့ဒီပွဲမှာအနိုင်ရမယ်ဆိုရင်ဝင်းဘယ်ဒန်ကို6ချိန်မြောက်အနိုင်ရတာဖြစ်ပြီးတော့သူဟာအသက်ကြီးဆုံးကစားသမားအဖြစ်ပိုဆွဲတာဖြစ်နေလဲမှတ်တမ်းဝင်မှာဖြစ်ပါတယ်ခင်ဗျာ
တရင်အချင်းချုပ်ကိုကိုရင်နိုင်ကြီးညာပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရေမူကမှဆုမှုဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်နာခမင်းဖြစ်ပါတယ်ကျမရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင် View American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00ထိ Bandometer 7.69နေနေစင်ငါတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.